Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေ့မနက်ဖြန် VOE စတန်လင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 3240.49 အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးမှာပါညချင်းမှာ American စစ်သား၄ဦးတေဆုံးခဲ့ရတယ်ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ် American ကာကွယ်ဝန်ကြီးကပြောကြားလိုက်ပါတယ်မြောက်ကိုရီးယားက American Nuclear နဲ့တိုက်ခိုက်နိုင်ခြေရှိတဲ့အခြေအနေကိုရောက်ဖို့လာပိုင်းမဲ့လို့တော့တယ်လို့ American ထိတ်တန်းတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်တရုတ်စစ်တပ်ကိုလာမဲ့နှစ်ပေါင်း20အတွင်းမှာပဲကမ္ဘာအဆင့်မီစစ်တပ်ဖြစ်အောင်လုပ်မယ်လို့တရုတ်သမ္မတကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမကွာညိုရင
်ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလာတွေထဲမှာတော့ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့စစ်တပ်ကိုအရေးယူဖို့အမေရိကန်လွှတ်တော်ကအစိုးရကိုတောင်းဆိုမှုတွေဟာထိရောက်မှုရှိမရှိဆိုတာ
Sanctions have really worked that's my view and I think that they are an understandable emotional reaction
just on တက်တူကမြမရေးကြွန့်ကျင်သူပါမောက်ခါရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမိဘမဲ့ကလေးပေါင်း1000ခွဲရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုပါတယ်ဖိလစ်ပိုင်က9လကြာတိုက်ပွဲတွေကိုအဓိကစီစဉ်နေသူတပုံခေါင်းဆောင်နှစ်ဦးကိုတုတ်တင်လိုက်ပြီးတဲ့နောက်စစ်အုပ်ချုပ်ရေးရမယ်အလားအလာရှိနေပါတယ်နေနဲ့လေဆွမ်းရင်ကနေထုတ်ယူနိုင်တဲ့လျှက်စစ်တပ်အားအတွက်ကုန်ကြငွေဟာတနာယီ3ဝက်အား1000မှ60လာကုန်ကြနိုင်တဲ့ပြည့်မြဲဆွမ်းရင်အကြောင်းကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ရှင
်ဒီလဆောပိုင်းမှာ GS စစ်သေးကျော်ရဲ့လက်ချက်နဲ့ American စစ်သား၄ဦးတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်လို့ကာကွယ်ဝန်ကြီး Jim Mattis ကကြေညာနေမှာပြောပါတယ် American စစ်သားတွေအသက်ခံရတိုင်းလှုပ်လေရှိတယ်လို့အခင်းဖြစ်ပေါ်တာနဲ့ပတ်သက်ပြီးအပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပြီဖြစ်ကြောင်းနဲ့ရတဲ့သတင်းအချက်လက်အသစ်မှန်သမျှကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောကြတာပါ။အောက်တိုဘာ၄ရက်နေ့က American နဲ့ Nigeria တပ်တွေကို IS စစ်သွေးကြော်တွေကခြုံခိုးပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးအဲ့ဒီတိုက်ခိုက်မှုမှာ Nigeria လုံခြုံရေးတပ်ဖွဲ့ဝင်၄ဦးလည်းသေဆုံးခဲ့ရတာဖြစ်ပါတယ်။ Green Beret ခေါ် American အထူးတပ်ဖွဲ့ဝင်တွေဟာဒေသခေါင်းဆောင်တွေနဲ့တွေ့ဆုံအပြီးသူတို့ရဲ့မော်တော်ယာဉ်တွေစီကိုလမ်းလျှောက်ပြီးပြန်လာချိန်မှာအတိုက်ခိုက်ခံခဲ့ရတာလို့စုံစမ်းစစ်ဆေးနေခြင်းမှုအမိမဖော်လို့တဲ့ American အရာရှိသူကပြောကြလိုက်ပါတယ်တွေ့ဆုံပွဲဟာအချိန်နှောင်းနေပြီဖြစ်ပြီးသူတို့အပြန်နောက်ကျအောင်ရွာသားတွေကတမင်လှုပ်ဆောင်မယ်လို့တချို့ကလည်းတန်လျာရှိနေကြောင်းလည်းအရာရှိကပြောပါတယ်တွေ့ဆုံသူတွေထဲမှာတဦးဖြစ်တဲ့တက်တက်ကြီးလာဒေးဗစ်ဂျွန်ဆန်ရဲ့အလောင်းကိုသူနဲ့အတူအသက်ခံခဲ့ရသူရဲ့အလောင်းတွေပြန်ရပြီး48နှစ်လောက်ကြာမှပြန်ပြီးရခဲ့တာနဲ့ပတ်သက်ပြီးမေးမြန်းကြတာကိုတော့ပူတွဲစီဦးစီးချုပ်များယုံညွှန်ကြားမှုဒုတိယဗိုလ်ချုပ်ကြီးကင်နက်မက်ကင်ဇီကခုခံပြောဆိုလိုက်ပါတယ်
စပိန်နိုင်ငံကနေကတလူနီးယားဒေသခွဲထွက်ပြီးလွတ်လပ်ရယူဖို့ဆက်လုပ်သွားမယ်လို့ကတလူနီးယားကောင်ဆောင်ကအခိုင်အမာဆက်ပြောထားတာနဲ့အမျှကတလူနီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယူသိမ်းဖို့စပိန်ဆိုရကစီစဉ်နေပါတယ်စပိန်အခြေခံဥပဒေပုံမှန်155ကိုအသုံးပြုလို့ဆောင်ရွက်ကိစ္စဆွေးနွေးဖို့အစိုးရအဖွဲ့အထူးစီဝေးတရက်ကိုစနေနေ့မှလုပ်ဖို့စီစဉ်ထားတယ်လို့ဝန်ကြီးချုပ်မာရီယာနိုရာဂျွာရဲ့ယူကပြောပါတယ်အဲ့ဒီပုံမှန်အရကိုယ်ပိုင်အုပ်ချုပ်ခွင့်တချို့ကိုပဲဖြစ်ဖြစ်အားလုံးကိုပဲဖြစ်ဖြစ်စပိန်ဆိုရကယူသိမ်းပြစ်နိုင်တဲ့ခွင့်အာဏာရှိပါတယ်စပိန်ဆိုရကတွေ့ဆုံဆွေးနွေးတာမလို့ပဲကတလူနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းဖို့ဆက်လုပ်လာမယ်ဆိုရင်လွတ်လပ်ရေးကြေညာဖို့ကတလန်လွှတ်တော်မှာမဲခွဲဆုံးဖြတ်သွားမယ်လို့ကတလူနီးယားကောင်းဆောင်ကာစ်ဖွဲ့ဂျမွန်ကအစောပိုင်းမှာပြောခဲ့ပါတယ်။ဒီလအစောပိုင်းကလူလူဆန္ဒခံယူပွဲလုပ်ပြီးတဲ့နောက်ဖွဲ့ဂျမွန်အနေနဲ့တကယ်ပဲလွတ်လပ်ရေးကြေညာပြီးသွားပြီလားဆိုတာဂျာတာပရီနီမနဲ့နောက်ဆုံးထားပြီးရှင်းလင်းပြောဆိုဖို့ဝန်ကြီးချုပ်ရာဂျွိုင်းကဖွဲ့ဂျမွန်ကိုအချိန်ပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပြောတဲ့မင်းကုန်းတစ်ခုထဲမှာဖွဲ့ဂျမွန်ကစတိတဘောလွတ်လပ်ရေးကြေညာခဲ့ပေမဲ့စပိန်ဆိုရနဲ့ဆွေးနွေးဖို့လိုလာတဲ့အတွက်တရားဝင်သဘောလိုရမှာတွေကိုမလုပ်သေးဘဲစိုင်းထားမယ်လို့ပြောခဲ့ပါတယ
်။ Hurricane တိုင်ခိုက်ရတဲ့ဒေသတွေအားလုံးကိုတပြေးညီဆက်ဆံပေးဖို့အတွက် Enviro Oval ရုံးကမှအချိန်တော်ကြာတွေ့ဆုံမှုအတွက်မှာ Puerto Rico အုပ်ချုပ်ရေးမှူးကသမ္မတ Donald Trump ကိုမြစ်တာရက်ခံလိုက်ပါတယ်။သူတို့ရဲ့ကျွမ်းသားတွေဟာ American နိုင်ငံသားတွေဖြစ်တယ်ဆိုတာကိုသမ္မတကအချိန်ချင်းသတိပေးခဲ့တယ်လို့လည်းပြောပါတယ်။ပြူတိုရီကိုကျွမ်းသားတွေကိုလည်း Texas တို့ Florida ပြည်နယ်တို့က American နိုင်ငံသားတွေနေသူ American တွေဖြစ်နေတတ်မှတ်ပြီးလုံလောက်တဲ့အရင်းမြစ်တွေပေးမယ်ဆိုရင်ဒီအခက်ခဲကနေအားကောင်းကောင်းနဲ့အောင်မြင်စွာကျော်လွှားနိုင်မယ်လို့လည်းအုပ်ချုပ်ရေးမှူးဖြစ်တဲ့ Ricardo Rosello ကပြောပါတယ်။လွန်ခဲ့တဲ့တစ်လလောက်က Hurricane Maria တန်းခံခဲ့ရတဲ့ ပူတိုရီကိုဒေသတွင်ဗဟုအစုအနေနဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုသမ္မတကထပ်မံခုခံကာကွယ်ပြောဆိုခဲ့ပါတယ်။ဒီဒေသအတွက်ဗဟုအစုအတုံ့ပြန်ဆောင်ရွက်မှုတွေတစ်ကံနဲ့30တိအစုကောင်းတတ်မှတ်မယ်ဆိုရင်အဆင့်30နဲ့အကောင်းဆုံးဆောင်ရွက်ခဲ့တယ်လို့သမ္မတကပြောပါတယ်။ဗဟုအစုအနေနဲ့အကူအညီအများပြားကိုအများဆုံးလှုပ်ဆောင်ပေးခဲ့တယ်လို့လည်းပြောပါတယ်။
အမေရိကန်နိုင်ငံသားဦးညီရက်စ်တီလာဆန်ဟာဒီကနေ့တောက်ကြနေမှာဆော်ဒီအာရေဗျနိုင်ငံကိုကြီးထွားမှာဖြစ်ပြီးဆော်ဒီအာရေဗျနဲ့အီရတ်အစိုးရနဲ့အကြားပထမဆုံးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးတော့နှစ်နိုင်ငံကြားဆက်ဆံရေးထိုးတက်စီမံနည်းလမ်းတွေကိုရှာဖွေမှာဖြစ်ပါတယ်။ဆော်ဒီနဲ့အီရတ်အကြားဆက်ဆံရေးပိုကောင်းလာနေချိန်မှာညှိနှိုင်းဆောင်ရွက်ရေးကောင်စီရဲ့ပထမဆုံးအစည်းအဝေးကိုကျင်းပမှာပါ။ဆော်ဒီနိုင်ငံနဲ့ပိုပြီးနည်းနည်းကပ်ကပ်ဆက်ဆံဖို့အီရတ်ကိုအားပေးတိုက်တွန်းပြီးတော့အီရတ်ပေါ်အီရန်ရဲ့ဩဇာလွှမ်းမိုးမှုကိုချော့ချရေးအမေရိကန်ရဲ့ဂျူပန်အထုမှုတွေတဲ့ကတစီတစ်ပိုင်းဖြစ်အခုကျင်းပမယ့်အစည်းအဝေးကိုမြင်ရပါတယ်။အီရတ်မှာတာမဟုတ်ပါဘူး။ဒေသတစ်လျှောက်မှာအီရန်နိုင်ငံဟာအမေရိကန်ရဲ့စိုးရိမ်မှုကြီးတစ်ခုဖြစ်ပါတယ်လို့နိုင်ငံရေးဌာနပြောခွင့်ရဟက်သာနိုဝတ်ကဂျာတာပရီနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အီရန်နဲ့ဆော်ဒီအကြားဆက်ဆံရေးထိုးထွင်းကောင်းမွန်လာတာကိုအမေရိကန်ကကြိုဆိုတယ်လို့လည်းပြောခွင့်ရနိုဝတ်ကပြောသွားပါတယ်။နေဆက်ဂိတ်တွေပြန်ဖွင့်တာကနေနိုင်ငံခြားကုသရေးအဝေးအဆင့်ပြေလာတာကိုနမူနာတစ်ခုအဖြစ်ပြောခွင့်ရနိုဝတ်ကထောက်ပြပြောဆိုပါတယ်။
ယမရိကန်တိုင်းရဲ့မနက်ဖက်မြမပါတာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြို့ American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကျုပ်ကွန်မြူနတီပါတီရဲ့ခေါင်းဆောင်မှုအောက်မှာလမ်းမဲ့နှစ်ပေါင်း20အတွင်းတရုတ်စစ်တပ်ကိုအင်အားကြီးပြီးခင့်မိတဲ့တပ်ဖြစ်နေတိဆောက်ပြီးကမ္ဘာအဆင့်မြောင်ပြောင်းလဲဖြစ်မှာဖြစ်ကြောင်း19ချိန်မြောက်ကျုပ်ကွန်မြူနတီပါတီညီလာခံမှာဗိုလ်တော်ဦးနေကသမ္မတရှီကျင်ပင်ကပြောကြားလိုက်ပါတယ်။2020မှာတရုတ်စစ်တပ်ရဲ့ဤပညာဆိုင်ရာပြည်ပြဆောင်လုပ်ပြီး2035မှာကြီးရေးလေးတပ်တွေရဲ့ဖွဲ့စည်းပုံနဲ့လက်နက်ကိရိယာတွေကိုခင်မီစစ်တပ်ကြီးဖြစ်အောင်လှုပ်ဆောင်မှာဖြစ်ကြောင်းကွန်မြူနတီပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်ပေါင်း2200ကျော်တက်ရောက်လာတဲ့ညီလာခံမှာပြောကြားခဲ့တာပါတရုတ်နိုင်ငံဟာတမိုင်းမှာအရေးပါတဲ့အချိန်ကိုရောက်နေပြီဖြစ်တယ်လို့ကြွယ်ဝမှုနဲ့အတူအင်အားခိုင်မာလာပြီဖြစ်ပြီးကမ္ဘာအလယ်မှာဥဆောင်မှုပေးနိုင်တဲ့အနေအထားကိုရောက်ဖို့နှီးစက်လာပြီဖြစ်တဲ့အပြင်လူသားတွေအတွက်ပေါ့ပိုးပြီးအကျိုးပြုလာနိုင်တော့မယ်လို့ဒုတိယသက်တမ်းကိုတာဝန်ဆက်ပြီးထမ်းဆောင်တော့မယ်သမ္မတရှိကပြောပါတယ်2029ခုနှစ်ကစပြီးတော့တည်ထောင်ခဲ့တဲ့တရုတ်စစ်တပ်PLA မှာအခုခါတာဝန်ထမ်းဆောင်နေသူပေါင်း2သန်းလောက်ရှိနေတာပါ။၃နိုင်ခွဲကြပြောကြခဲ့တဲ့သူ့ရဲ့မိန်ကွန်းရှိတယ်မှာသမရရှိကတရုတ်နိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုကာကွယ်ဆောင်ရှောက်ဖို့အတွက်တမကတရုတ်ရင်ကျေးမှုကိုရှင်သန်အောင်ကြိုးစားကြဖို့လည်းအဖွဲ့ဝင်တွေကိုပန်ကြားခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့တရုတ်ခေါင်းဆောင်ကတရုတ်နိုင်ငံဟာလာမယ့်2050မှာခေတ်သစ်ဆိုရှယ်လစ်နိုင်ငံဖြစ်နေခေတ်သစ်ကိုတည်ဆောက်မှာဖြစ်ပြီးကမ္ဘာအလမအင်အားကြီးတဲ့ဥဆောင်တဲ့နိုင်ငံဖြစ်စီရမယ်လို့လည်းကတိပေးခဲ့ပါတယ်။
မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার ဒုံးကျည်နဲ့တိုက်ခိုက်နိုင်စွမ်းတဲ့အခြေအနေကိုရောက်ဖို့လာတော်ကြတော့ပဲလို့တော့ရဲလို့အမေရိကန်ထိပ်တန်းတာဝန်ရှိသူ2ဦးကပြောပါတယ်။မြောက်ကိုရီးယားချင်းချောက်မှုပိုကြီးလာတဲ့အပေါ်နဲ့အစီအစာဒေသမှာနျူကလ িয়ার လက်နက်ပြန်ဆန်မှုဖြစ်လာနိုင်ခြေပေါ်ထူးပဲဆိုရမိတဲ့အကြောင်းဝါရှင်တန်မြို့တော်မှာဂျာတာဗီနေကလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင် CIA ညွှန်ကြားမှု Mike Pompeo ကပြောသွားပါတယ်။အမေရိကန်ကပြစ်မှတ်တွေကိုတိုက်ခိုက်နိုင်တဲ့ဒုံးကျည်ဤပညာကိုမြောက်ကိုရီးယားကရအောင်လုပ်နေတာနဲ့ပတ်သက်ပြီးမေးတဲ့အခါမှာ CIA အကြီးအကဲ Pompeo ကအဲ့ဒီမှန်ချက်ကိုသူတို့ပြည့်မီတော့မယ်လို့ယူဆပြီးတော့ကျွန်တော်တို့လုံဆောင်ကြရပါမယ်လို့ပြောပါတယ်။ဒီအခြေအနေကိုစီးရင်းနဲ့မဟုတ်ပဲဖြေရှင်းဖို့အမေရိကန်ဟာအပြေးလွှားလုပ်နေရတယ်လို့အမေရိကန်လူမျိုးရင်းဆိုင်ရာဂျာမီပို့ကိုဗိုလ်ချုပ်ကြီးအချာမက်မာစတာကအဲ့ဒီဆွေးနွေးပွဲအတွင်းမှာပဲဂျာတာပတိနေနှောင်းပါးကပြောသွားပါတယ်။အချိန်မရှိတော့တာမဟုတ်ပါဘူး။အချိန်သိပ်မကြံတော့တာပါ။လက်ခံပြီးတော့မှတားဆီးဖို့ဆိုတာကတော့လက်ခံနိုင်ပေါ်ရာမရှိပါဘူးလို့ဗိုလ်ချုပ်ကြီးမက်မာစတာကပြောပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ချုံအန်အညီကိုဝမ်ခွဲတော်ဆက်သူကင်ချုံနမ်အသက်ဖြန်ခံရမှုမှာတန်မြတ်ရှိသူနှုတ်ကိုရုံးကင်ပြီးဆစ်ဆိတ်ခဲ့တဲ့ပထမသတင်းနှစ်ပတ်အတွင်းတက်တဲ့အထောက်ထားအများပြားကိုတင်ပြခဲ့ကြတာပါဒါပေမဲ့သူတို့ရဲ့ရှေ့နေတွေကတော့မစိုးရင်ရဘူးလို့ပြောပါတယ်တေခန်နှုတ်အတွက်အင်ဒိုနီးရှားနဲ့ဗီယက်နမ်အစိုးရတွေကရှေ့နေတွေကိုငှားရမ်းပေးခဲ့တာဖြစ်ပြီးအခုချိန်ထိတင်ပြလာကြတဲ့အထောက်ထားတွေနဲ့ပတ်သက်ပြီးမစိုးရင်ကြောင်းပြောကြားကြတာပါကင်ချုံနမ်ဘယ်လိုသိဆုံးရလဲတန်မြတ်ရှိသူနှစ်ယောက်ရဲ့အဝတ်အစားတွေမှာသူ့ကိုတည်ဆုံးစေခဲ့တဲ့အာယုံကြောထိခိုက်စေတဲ့ VX အစိတ်ကိုတွေ့ရတယ်ဆိုတာတွေနဲ့ပတ်သက်ပြီးတပ်တွေတွေကထွက်ဆိုခဲ့ကြတာပါ။လေးစိတ်မှာကင်နဲ့အမျိုးသမီးနှုတ်လို့အတူရှိနေတာကိုပြတာတဲ့လုံခြုံရေးကင်မရာကရတဲ့ပုံတွေကိုပါတင်ပြခဲ့ကြတာဖြစ်ပါတယ်။တန်မြတ်ရှိသူအမျိုးသမီးနှုတ်ကတော့သူတို့မှာအပြစ်မရှိကြောင်းပြောပါတယ်။သူတို့ရဲ့ရှေ့နေတွေကလည်းတပ်တွေအထောက်အထားကိုကြည့်ရင်ပတ်ဝန်းကျင်တပ်တွေကအထောက်အထား
ဖြစ်နေတယ်လို့အခုတင်ပြခဲ့တာတွင်လည်းပတ်သက်ပြီးသူတို့ဖြေရှင်းနိုင်ကြအောင်ပြောပါတယ်။လာမယ့်သတင်းပတ်မှာရုံချင်းမှာတော့ကင်ကျုံနမ်အသက်ခံမှု ဖျောင်းနိုင်တွေကိုပွဲတော်တွင်ထုံးညှိပူဇော်ကြပါတယ်။မိတ်ဆွေတွေအိမ်ကိုအပြန်လည်သွားလဲကြပြီးလက်ဆောင်ပစ္စည်းတွေလည်းလဲကြပါတယ်။ရာမာယနာဆက်ဒေါ်လာအတိုင်းရာမာမင်းသားနဲ့တီတာမင်းသမီးတို့ဆယ်လေးနှစ်ကြာတိုင်းပြည်ကနေထွက်ခွာသွားပြီးတဲ့နောက်အယုဒ္ဓယာမြို့တော်ကိုပြန်သွားကြတာကိုဒိမတ်ပြူပြီးဒီပွဲတော်ကိုကျင်းပတာပါ။ပွဲတော်ရဲ့ညချမ်းမှာတော့တနင်္ဂနွေလို့လို့မှာမီးရှုမီးပန် Pawan Jin Tain Jin Duri Gaba, Mishu Mewen Nipi Pao Daku, Aam Bhi Jaba Gu Kanya.
Adovala Nasaya Tajanim Nepe Nasonya Tare Titarine Nangan Katrin Rigo, Talking Mutan Nekujo Taino Jinya Bitarava, Kumne Trin Samba Rigo, Yakanjine Sanya Trin Rarinet Saba Meshe. ကခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ပေါ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကအစိုးရကိုအရှိန်နှင့်တောင်းဆိုလာနေကြပါတယ်။အဲဒီလိုအရေးယူခဲ့မယ်ဆိုရင်တကယ်ထိရောက်မှုရှိနိုင်သလား။ဒါမှမဟုတ်ဘယ်လိုပုံစံနဲ့ဖိအားပေးတင်တယ်လဲဆိုတာနဲ့ပတ်သက်ပြီးကြွမ်းကျင်သူပညာရှင်တွေရဲ့သဘောထားတွေကိုကိုယ်စားဝန်လိုင်ကစူးစီးတင်ပြပေး
ဒီမှာထားတန်ခရေးယူဖို့အမေရိကန်ပါတီကြီးနှစ်ခုစလုံးကလွတ်တော်အမှ43ဦးကတိုက်တွန်းလိုက်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်းဆောင်နေအပေါ်ပြည်ဝင်ခွင့်တားမြစ်တာလို့တန်ခမှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံရေးဝန်ကြီးရက်စ်တလာဆန်ကိုတောင်းဆိုထားကြောင်းလည်းဖော်ပြထားပါတယ်။ဂျော့ချ်တောင်းတက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူဂုံတုဆောင်ပါမောက်ခ
Sanctions have really worked. That's my view. And I think that they are an understandable emotional reaction to bad events.
Peso yi mu re alou phit de so ra sha ba de. Da ga jino a myin ma peso yi yu re so ra ha phit twa de ma kaung de kaisa ya tkhu a paw ma sait khan za mu ne sum phya lou thon na phit ba de. Di twa san tya phit sia ma lo ba u.တကယ်လို့ပိတ်ဆို့မှုတွေသာချမှတ်ခဲ့မယ်ဆိုရင်စစ်တပ်ကလည်းအဲ့ဒီလူရက်ကိုဆန့်ကျင်ပြီးရတ္တိယာမှဖြစ်ပါတယ်။ဒါဟာတကယ်အရေးကြီးတဲ့ကိစ္စရဖြစ်ပါတယ်
။ဒီကိစ္စမှာပိတ်ဆို့မှုတွေချမှတ်မယ်အစားမြန်မာစစ်တပ်ကိုတိတ်တဆိတ်စီယုံပြောဆိုတဲ့နည်းကိုကျင့်သုံးသင့်တယ်လို့လည်းပါမောက္ခစတိုင်းဘတ်ကပြောပါတယ
်။ So my view is there ought to be some very quiet pressures put on the military but not sanctions as such.Instead of wanting to isolate them, you should be wanting to
isolate them. You know, I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this. I'm not going to be able to do this.
ဒီရောက်မျိုးအခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံ Brett Adams ကတော့ဒီကိစ္စမှာတာဝန်ရှိတဲ့စစ်တပ်ကိုသာအရေးယူသင့်ကြောင်းပြောပါတယ်
။ The military is the institution responsible for the crimes against humanity and ethnic cleansing in Rakhine State. The chain of command is entirely in the military.
ခိုင်မီနေတဲ့ဒီပေါ်နေတဲ့လူမျိုးပြုံတုတ်တင်ရှင်းလင်းမှုအတွေ့ရောလူသားမျိုးနယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွေ့ရောစစ်တပ်မှာသာတာဝန်ရှိပါတယ်။ရဲသားတွေနဲ့ဘာမှမဆိုင်ပါဘူး။ပိတ်ဆို့ရေးယူမှုတွေကိုစစ်တပ်ကပဲပြစ်မှတ်တာလုံဆောင်နေပါတယ်။စစ်တပ်တွင်တာဝန်ရှိတဲ့လူတွေကိုဖော်ထုတ်ရေးယူနိုင်ရေးတာဝန်ခံမှုတာဝန်ယူမှုရှိလာရေးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ရေးခရီးသွားလာခွင့်ပိတ်ပင်ရေးမြန်မာစစ်တပ်နဲ့နိုင်ငံခြားတိုင်းပြည်တွေကစစ်တပ်တွေကြားဆက်ဆံရေးဖြတ်တောက်ကြဖို့အမေရိကန်ပြည်ထောင်စုတခြားနိုင်ငံတွေနဲ့ကုလသမဂ္ဂတို့ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်အနေနဲ့အပြည့်အဝထောက်ခံတင်ပါတယ်။
ဒါပေမဲ့ပိတ်ဆို့မှုတွေချပြီးသွားရင်ပြန်ရုပ်သိမ်းဖို့ခက်ခဲတယ်ဆိုတဲ့အချက်ကိုသတိချဖို့လိုတယ်လို့ပမောက္ခစတိုင်းဘတ်ကထောက်ပြပါတယ
် But it is very difficult once you improve what you put on sanctions to get rid of sanctions because under what conditions would you get rid of sanctions if you
ပိတ်ဆို့မှုတွေချပြီးသွားရင်တော့ပြန်ရုပ်သိမ်းဖို့အင်မတန်ခက်ပါတယ်ဘာဖြစ်လို့လဲဆိုတော့ပိတ်ဆို့မှုတွေကိုဘယ်လိုအခြေအနေမျိုးအောက်မှာပြန်ရုပ်သိမ်းမှာလဲစစ်တပ်ပေါ်အမေရိကန်လွှတ်တော်ကပိတ်ဆို့မှုချလိုက်ရင် ဘယ်လိုအခြေအနေမှာရုပ်သိမ်းပေးမှာလဲဘာဖြစ်လို့လဲဆိုတော့အခွင့်အရေးချိုးဖောက်မှုတွေဒီမိုကရေစီစနစ်နဲ့မကိုက်ညီတဲ့လှုပ်ဆောင်မှုတွေစသဖြင့်ရိုဟင်ဂျာအရေးတစ်ခုလည်းမဟုတ်ပါဘူးတခြားအကြောင်းတစ်ခုခုကြောင့်သူတို့အနေနဲ့စောရကတက်ဆရာရှိနေမှာဖြစ်တယ်လို့တခုခုတော့မှားနေဦးမှာပါပဲ
စစ်တပ်ပေါ်ပိတ်ဆို့အရေးယူခြင်းအပြင်မြန်မာနိုင်ငံမှာလက်ရှိအကောင့်ထဲပေါ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထိခိုက်လိုက်မယ်မဟုတ်ဘူးလို့HRW ကဘရက်အာဒမ်စ်ကပြောပါတယ
် I do not see how the sanctions against the military by foreign governments will affect the democratic reform. This is
မာစစ်တပ်ပေါ်နိုင်ငံတိုင်းတွေကပိတ်ဆို့အရေးယူမှုချမှတ်တဲ့အတွက်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုထိခိုက်မယ်လို့ကျွန်တော်မမြင်ပါဘူး။ဒါဟာမြန်မာစစ်တပ်အနေနဲ့သူတို့ရဲ့ပြုမှုလုပ်ကိုင်မှုတွေကိုပြောင်းပစ်ဖို့နိုင်ငံတကာတိုင်းဝန်ကတောင်းဆိုတာဖြစ်ပါတယ်။ဒါဟာရွေးကောက်တင်မြှောက်ခံထားရတဲ့အယသအစိုးရနဲ့စစ်တပ်ကြားကအားပြိုင်မှုမဟုတ်ပါဘူး။ဒါကြောင့်ပြုပြင်ပြောင်းလဲမှုတွေကိုထိခိုက်မယ်လို့ကျွန်တော်တော့မမြင်ပါဘူး
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းရိုဟင်ဂျာအရေးအတွက်မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိကြောင်းအော်တိုဘာလ18ရက်နေ့က Washington DC မြို့မှာပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန့်ကန့်ထားမှာဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်တုံ့တက်မယ်လို့ဥရောပကောင်စီမှာအော်တိုဘာလ16ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ကြောက်ပြခဲ့တာပါရှင်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိဘမဲ့ကလေးအဖြစ်စည်ရင်းဝင်နေတဲ့ကလေးပေါင်း 1,000 ခွဲကျော်နေပြီဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက VOA ကိုပြောပါတယ်ရိုဟင်ဂျာဒုက္ခသည်တန်းတဝက်ကျော်မှာကလေးအရေအတွက်60ရာခိုင်နှုန်းကျော်ရှိနေပြီးအဲ့ဒီထက်ကမိဘမဲ့ကလေးအရေအတွက်ကိုသူတို့ကောက်ခံရမှာအချက်လက်မှန်ရဖို့အခက်အခဲတွေရှိပေမဲ့စနစ်တကျဖြစ်အောင်ဘင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်နေတယ်လို့လည်းဆိုပါတယ် VOA သတင်းတောက်တွေဖြစ်တဲ့ Joe Freeman နဲ့မကတရားရာရှိတူပြပထားတဲ့တရင်လွာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။မိဘအုပ်ထိန်းသူမပါဘဲရောက်လာကြတဲ့ရိုဟင်ဂျာကလေးတွေကိုဒုက္ခသည်စခန်းအတွင်းစီးရင်ပြုစုရမှာတဦးချင်းစီရဲ့ပြောဆိုချက်ကိုမှန်မှန်အတည်ပြုနိုင်ရေးအချက်လက်တွေထပ်ပြီးရဖို့အခက်အခဲတွေရှိပေမဲ့လက်ရှိစီးရင်ကောက်ယူတဲ့အရေးအတွက်အရာမိဘမဲ့ကလေးပေါင်း9,000အထက်မှာရှိနိုင်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ခရိုင်လူမှုဖူလုံရေးဌာနရဲ့လက်ထောက်ညွှန်ကြားမှု Preeton Kumar Chowdhury ကပြောပါရယ
်ဘင်္ဂလားဒေ့ရှ်ဘက်မှာမိဘမဲ့ကလေးဖြစ်သတ်မှတ်မယ်ဆိုရင်ကျွန်တော်တို့တာဝန်ရှိသူတွေကသူတို့ရဲ့တဲအိမ်လေးစီကိုတွားပြီးတော့အတီးပြည့်ချက်ယူပါတယ်ဒါပေမဲ့သူတို့ပြောတဲ့အချက်လက်မှန်စုံစမ်းနိုင်မှုမြန်မာဘက်အချမ်းကိုတွားလို့မဖြစ်နိုင်ပါဘူးအဲဒါကြောင့်သူတို့ပြောသမျှအချက်လက်တွေကိုပဲကျွန်တော်တို့ကစူးစမ်းကောက်ယူရပါတယ်
မိဘမဲ့ကလေးဖြစ်စင်းကောက်ယူရမှာအဲ့ဒီကလေးနဲ့အတူမြန်မာနိုင်ငံကနေထွက်ပြေးလာတဲ့လူတွေအပြင်အနီးအနားဝန်းကျင်ကလူတွေကိုလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကစုံစမ်းမေးမြန်းတယ်လို့ Preeton Kumar Chowdhury ကဆိုပါတယ်
။တကယ်လို့တက်တဲ့ထောက်ထားတွေမရှိဘူးဆိုလို့ရှိရင်နှုတ်နဲ့ပြောဆိုချက်တွေပေါ်မှာခြေခံပြီးတော့အချက်လက်ကိုကောက်ယူပါတယ်။တရားဝင်လုံထုံးလုံနီးတိုင်းပြည့်စုံအောင်လို့ကျွန်တော်တို့ရဲ့နီးပြူဟာကိုထိမ့်သိမ်းထားပါတယ်။ယာနှုံးပြည့်မှန်ကန်မှုရှိတယ်လို့ကျွန်တော်တို့မပြောနိုင်ပေမဲ့အလုံးကတော့အချက်လက်အမှားတွေမပါဘူးဆိုတာကိုတော့ပြောနိုင်ပါလေ
။ UNICEF ပြောခွင့်ရပုဂ္ဂိုလ်ယန်ယက်စီမွန်က VOA ကိုအီးမေးလ်ကတဆင့်အကြောင်းပြန်ကြားရမှာဘင်္ဂလားဒေ့ရှ်အစိုးရကစီးရင်ကောက်ယူထားတဲ့ရိုဟင်ဂျာမိဘမဲ့ကလေးပေါင်း 14,940 ရှိနေကြောင်းအတည်ပြုထားပါဗျ။စစ်စစ်သုံးသက်လို့ပြီးသွားတဲ့အရေးအတွက်တဝက်ကျော်ကိုတော့ဘင်္ဂလားဒေ့ရှ်လူမှုဖူလုံရေးဝန်ကြီးဌာနရဲ့ကွန်ပျူတာနည်းပညာနဲ့အချက်လက်သိမ်းဆည်းတဲ့စီးရင်နဲ့ထည့်သွင်းထားတယ်လို့ဆိုပါတယ်။လက်ရှိအချိန်ညစခန်းတွေထဲမှာတယောက်တည်းတီးခြားစီနေတဲ့ကလေးငယ်10ဦးရဲ့စီးရင်ကိုရရှိထားပြီးအခုသူတို့ဘယ်နေရာတွေမှာရှိနေလဲသူတို့ကိုအသေးအချာအကာအကွယ်ပေးဖို့ဒေသဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်တွေကိုဆက်သွယ်ပြောဆိုထားကြောင်း UNICEF ကပြောပါတယ်။ဒီတော်တွင်ဒုက္ခသည်မိဘမဲ့ကလေးတွေအတွက်အဆောက်အုံဆောက်လုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစဉ်းစားနေပြီးဒီအတွက်အထောက်အကူပေးရေးအဖွဲ့အစည်းတွေနဲ့ဒီသတင်းပတ်အတွင်းဆွေးနွေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့ BRAC ရဲ့ညွှန်ကြားရေးမှူးဒေါက်တာအီရန်မရီယမ်ကပြောပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်လာတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီထွက်ပြေးရမှာအဓိကကလေးတွေဖြစ်ကြပြီးအများအပြားဟာသူတို့ရဲ့မိဘတွေကိုမြန်မာနိုင်ငံဘက်အချမ်းဒါမှမဟုတ်ထွက်ပြေးလာတဲ့လမ်းမှာဆုံးရှုံးခဲ့ကြရတာဖြစ်ပါတယ်။သူတို့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကြောင်းကလေးငယ်တွေကိုယ်တိုင်ပုံဖော်ရေးဆွဲထားတဲ့ပကြီးတွေကိုကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ကစုဆောင်းပြသရမှာအလွန်ထိတ်လန့်တုန်လှုပ်ပွေကောင်းတဲ့ဖြစ်ရပ်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကမြင်ခဲ့ကြရပါတယ်ရှင်။
မန်အင်တာနက်ပြောပြသွားတာပါရှင်ရခိုင်ပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရပ်နာပြီးဒေတာရင်းသတင်းတွေကိုအလှည့်ပေးပါအောင်မရှင် ဖိလစ်ပိုင်နိုင်ငံမန်ဒါနာအိုကျွန်းမှာငားလာကြနေတဲ့တိုက်ပွဲတွေကိုအဓိကကြိုးကန်စီစဉ်သူမွတ်စလင်တပုံခေါင်းဆောင်နှစ်ဦးကိုဒီသတင်းပတ်အတွင်းတုတ်တင်လိုက်ပြီးတဲ့နောက်မန်ဒါနာအိုမှာကြေညာထားတဲ့စစ်အုပ်ချုပ်ရေးကိုပြန်ရုပ်သိမ်းဖို့အလားအလာတွေရှိလာနေပါတယ်။နောက်ထပ်တိုက်ပွဲတွေသာပြန်ဖြစ်မလာဘူးဆိုရင်စစ်အုပ်ချုပ်ရေးကိုရုပ်သိမ်းဖွယ်ရှိတယ်လို့ကြွမ်းကျင်သူတွေကတုံ့သက်ထားပါတယ်။ VOA သတင်းတောက်ရပ်ဂျနင်းစီသတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။မင်းနနာအိုကျွန်းမှာပုံကန်နေတဲ့မော်တေးမွတ်စလင်တပုံအုပ်စုကိုနေနေတာမှာစစ်တပ်နဲ့ရဲတပ်ဖွဲ့ပိုးပြီးထိထိရောက်ရောက်လုကင်နိုင်ဖို့ဆိုပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြီးခဲ့တဲ့မေလမှာစစ်အုပ်ချုပ်ရေးကြေညာခဲ့တာပါ။မော်တေးအဖွဲ့ကိုထူထောင်သူတူနဲ့အဘူစီယက်ခေါင်းဆောင်တူတို့ကိုမာရာဝီမှာစစ်တပ်ကတုပ်တင်လိုက်ပြီးလို့သမ္မတရုံကတနင်္လာနေ့မှာပြောပါတယ်။အဘူစီယက်အဖွဲ့ဟာ IS အစွန်းရောက်အဖွဲ့ကပံ့ပိုးပေးထားတဲ့ပြန်ပြီးအဖွဲ့တစ်ဖွဲ့ဖြစ်ပြီးမော်ဒီအဖွဲ့ကိုကူညီနေတဲ့အဖွဲ့ပါပြီးခဲ့တဲ့လကထောင်ထဲချတဲ့လူတွေမနီလာမြို့တော်မှာစုဝေးပြီးစစ်အုပ်ချုပ်ရေးထုတ်ထားတာနဲ့မူရစီပေါင်ခုတွေလို့တန်ရရှိသူတွေကိုဥပဒေမဲ့တပ်ဖြတ်နေတဲ့ပေါ်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်အများပြည်သူငြိမ်ဝန်းပြည်ပြားရေးကိုဆန္ဒပြသူတွေကချင်းချောက်လာမယ်ဆိုရင်တနိုင်ငံလုံးမှာစစ်အုပ်ချုပ်ရေးထုတ်မယ်ဆိုပြီးသမ္မတဒူတာတေးကပြောတဲ့အကြောင်းဖိလစ်ပိုင်သတင်းမီဒီယာတွေကဖော်ပြကြပါတယ်မင်းဒနာအိုမှာစစ်အုပ်ချုပ်ရေးထုတ်ထားတာကိုနှစ်ကုန်အထိတတန်းတို့ကိုပြီးခဲ့တဲ့ဇူလိုင်လမှာလွှတ်တော်အမတ်တွေကထောက်ခံခဲ့ပါတယ်။တပုံကောင်းဆောင်နှစ်ဦးကိုတုတ်တင်လိုက်ပြီးတဲ့နောက်စစ်အုပ်ချုပ်ရေးကိုပြန်ဆန်းစစ်ဖို့မာရာဝီမှာတိုးတက်မှုအခြေအနေကိုကာကွယ်ရေးဌာနတာဝန်ရှိသူတွေသုံးသပ်မယ်လို့ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရန်ဇာနာကပြောပါတယ
်။ We are going to assess the situation in Mindanao and we will make our recommendation to the president in July.
မင်းနာဝအခြေအနေကိုကျွန်တော်ဆုံးဆက်လေ့လာပါမယ်။အဲဒီနောက်ကျွန်တော်ရဲ့အကြံပြုချက်ကိုသမ္မတဆီအချိန်မီပို့ပေးမှာဖြစ်ပါတယ်
။မိုးစလင်တပုံကောင်းဆောင်နှစ်ဦးကိုတုတ်တင်လိုက်နိုင်တာဟာတိုက်ပွဲတွေမြန်မြန်အဆုံးသတ်မဲ့လက္ခဏာပဲလို့သမ္မတရုံး website မှာပြောထားပါတယ်။ဒါပေမဲ့လည်းအထည်နာသွားတဲ့တပုံတွေကခေါင်းဆောင်တွေပြန်တင်ပြီးတိုက်ပွဲတွေပြန်ဆလာမှာကိုမင်းနာဝဒေသခံတွေစိုးရိမ်နေကြတယ်လို့မင်းနာဝမျိုးကနိုင်ငံတကာကျောင်းတစ်ကျောင်းရဲ့ဥက္ကဋ္ဌရိုးနာခန်နဝိုင်းကပြောပါတယ်။
There's lots of things that are a gray area right now. I know the government is claiming this is a victory. For the most part, it is.
ရောလာဆယ်မှာမရှိမလေးအခြေအနေတွေကအများကြီးရှိနေပါသေးတယ်။ဒါကိုအောင်ပွဲတစ်ခုအနေနဲ့အစိုးရကပြောနေတာကျွန်မသိပါတယ်။အများစုကတော့မှန်ပါတယ်။ဒါပေမဲ့ဒီအချိန်ဟာအောင်ပွဲခံရမယ့်အချိန်မဟုတ်သေးဘူးဆိုတာလူတိုင်းကိုကျွန်မပြောနေတော့မှပဲ
။အရှိလေပိုင်းကလူတို့အပါအဝင်ပြည်ပလက်နက်ကိုင်40လောက်ဟာ IS အဖွဲ့ဝင်တွေအဖြစ်မော်ဒီအဖွဲ့ကိုကူညီခဲ့တယ်လို့ဩစတြေးလျနိုင်ငံမာဒေါ့ခ်တက္ကသိုလ်လုံခြုံရေးအကြံဖက်ဝါဒနဲ့အကြံဖက်ဝါဒတံမြင်ဆိုင်ရာလေ့လာမှုဌာနကဧည့်သည်ညာရှင်ဘီဘူးရိုထရီကပြောပါတယ်အဘူစီယက်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့အစ်နိုင်လွန်ဟာပိုင်လွန်တည်သွားပြီးတဲ့နောက်မာရာဝီကမော်ဒီအဖွဲ့ကိုဆက်ပြီးကူညီပေးနေတဲ့အသက်39နှစ်အရွယ်မလေးရှားနိုင်ငံသားသာအသက်မတည်သေးဘူးဆိုရင်စစ်စင်ရေးတွေကိုဦးဆောင်လာဖို့ IS အဖွဲ့ကမျှော်လင့်ထားမယ်လို့ရိုထရီကပြောပါတယ
် Possibly there will be a vacuum.And somebody will have to fill it up after this process of rebuilding the
ကောင်းဆောင်မှုလစ်ဟာသွားနိုင်ခြေရှိပြီးအဖွဲ့ကိုပြန်လည်တည်ဆောက်ဖို့လုပ်ရမှာနဲ့အမျှတယောက်ယောက်ကတော့ကောင်းဆောင်နေရာယူရမှာပါပဲ
မေလ23ရက်နေ့ကလေးကဖြစ်တဲ့တိုက်ပွဲတွေကြောင်းလူပေါင်း900ကျော်တည်ဆုံထားပြီးဒေသခံအများစုအိုးအိမ်ဆုံးထွက်ပြေးနေကြရပြီးတော့ဒုက္ခသည်စခန်းတွေမှာသွားနေကြရသူတွေလည်းရှိပါတယ်မင်းနနာအုပ်ကျွန်းမှာတပုံဦးစု20ကျော်ရှိပြီးအများစုကမိုးစလင်တွေအတွက်ကိုပိုင်ပြထမ်းခွင့်ပို့ရဖို့တောင်းဆိုတိုက်ခိုက်နေတာပါမင်းနနာအိုကျွန်းစီတပိုင်းနဲ့အနာကစူးလူပင်လယ်ပြင်တွင်ကျွန်းနေမှာလွန်ခဲ့တဲ့နှစ်ပေါင်း900လောက်ကတည်းကမိုးစလင်တွေအခြေဆိုင်နေထိုင်လာခဲ့တာဖြစ်ပေမဲ့ဖိလစ်ပိုင်နိုင်ငံမှာလူများစုဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကနိုင်ငံရဲ့တည်ရန်စာတအရင်းအမြစ်တွေကိုလဝဲကြီးအုပ်ထားတယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်အခုတခါတော့ကုန်ကြစရိတ်တက်တာတဲ့ဆိုတော့ပြန်ပြေးမြဲစွမ်းအင်ဘက်ကိုလှည့်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုကပြန်ပြည့်မြဲစွမ်းအင်အုံပြူရေးလှုပ်ရှားသူတွေဟာကြောက်ဖြစ်ရုပ်ကျွင်းလောင်စာတွေတုံတာကနှီးပညာသင့်နဲ့ပြန်ပြည့်မြဲစွမ်းအင်ကနေလျှက်စစ်တုတ်တာတဲ့ပို့ပြီးတော့စရိတ်ကြီးမြင့်တဲ့အကြောင်းနှိုင်းရှင်ထောက်ပြနေကြပါတယ်အလားတူသတင်းမျိုးကိုရေအားလျှက်စစ်နဲ့ကြောင်မီးသွေးတုံလျှက်စစ်ဆက်ယုံတွေတိုးချဲ့ရေစီမံကိန်းတွေကိုစဉ်းစားနေကြတဲ့မဲခေါင်မြဝန်ဒေတာကနိုင်ငံတွေစီကလည်းအမေရိကန်အကြံပေးပညာရှင်အဖွဲ့ကရရှိထားပါတယ်VOA ကမာဌာနသတင်းတောက်ပထနန်ဆိုရမ်နဲ့နာရင်ဆန်တို့ရဲ့ကသတင်းပေးပို့ထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဝါရှင်တန်အခြေစိုက် The Stimson Center ကထုတ်တဲ့အစီရင်ခံစာမှာမဲခေါင်ဒေတာတွင်ဖြည့်စစ်စွမ်းရင်ထုတ်လုပ်မှုတွေနဲ့ပတ်သက်လို့စီးပွားရေးနဲ့ဤပညာဆိုင်ရာအခွင့်အလမ်းတွေအတွက်တိုးတက်မှုနဲ့ဤလန့်အမျိုးမျိုးရှိနေတဲ့အကြောင်းဖော်ပြထားပါတယ်။အစီရင်ခံစာကိုပူတွဲရေးသားသူ Brian Ila က
So it's a good time to take a pause. not saying our
ဒီချိန်ဟာခဏရက်ဆိုင်ထားဖို့အချိန်ကောင်းဖြစ်ပါတယ်ကျွန်တော်တို့ပြောချင်တာကမဲခေါင်ဒေသကနိုင်ငံတွေအနေနဲ့စွန့်ရင်ကဏ္ဍစီမံကိန်းတွေရက်ဆိုင်ပြဖို့မဟုတ်ပါဘူးဒါပေမဲ့အစ်စ်ပေါ်ထွန်းလာတဲ့အလားအလာကိုလှမ်းမြှောက်ကြည့်ကြဖို့ပြောလိုချင်တာဖြစ်ပါတယ
်ရေကာတာကြီးတွေအကြောင်းမီးသွေးသုံးတအားပေးဆက်ယုံတွေတိစောက်ပြီးလျှက်စစ်ထုတ်ထားတဲ့ဤပညာသစ်တွေကသဘာဝပတ်ဝန်းကျင်နဲ့လူမှုဝန်းကျင်ကိုထိခိုက်မှုပိုပြီးတော့ညော့ပါစေပါတယ်နောက်ပြီးဒါတွေကစီးပွားရေးရလဲတွက်ချိတ်ကြိုက်ပါတယ်လို့သူ့ရဲ့တွဲဖက်အစီရင်ခံစားရေးတာသူကော့နီဝီတာဘီကလည်းပြောပါတယ်
If you have solar available within the next few years at 6 cents.
တကယ်လို့ solar 3ရက်စစ်တာရှိမယ်ဆိုရင်လာမယ့်နှစ်အနည်းငယ်အတွင်းမှာတနာရီကို watt 1360ပဲကုန်ကြမှာပါ။အဲ့ဒီတော့ပတ်ဝန်းကျင်ကိုထိခိုက်ပျက်စီးမှုများလာတဲ့ရေကာတာတွေကိုတိစောက်တာဟာစီးပွားရေးအရာတွက်ကြည့်မယ်ဆိုရင်လည်းတကယ်ကိုအထိပယ်မရှိဘူးဆိုတာကိုတွေ့နိုင်ပါတယ်။
ဒါပေမဲ့လည်းကမ္ဘောဒီးယားစွန့်ရင်လိုအပ်ချက်ရဲ့ထက်ဝက်လောက်အတွက်လက်ရှိမှာတော့ရေအားလျှက်စစ်ကနေထုတ်လုပ်သုံးစွဲနေတာဖြစ်ပါတယ်။ရေကာတာတွေတည်ဆောက်မှုကြောင့်ပတ်ဝန်းကျင်ထိခိုက်မှုတွေနဲ့အဲဒီကနေဖြစ်ထွန်းလာတဲ့အနှုတ်သဘောဆောင်တဲ့ဆိုးကျိုးတွေကိုရင်ဆိုင်ဖြေရှင်းသွားဖို့အစိုးရကကြဲကြဲပြန့်ပြန့်လေ့လာဆန်းစစ်နေတဲ့အကြောင်းသဘာဝဝန်ကျင်ဆိုင်ရာဝန်ကြီးဌာနရဲ့ပြောခွင့်ရဆော့ဆိုဖီယပ်ကပြောပါတယ်
။ကမ္ဘောဒီးယားဘာယင်းကယင်းနဲ့ပြဿနာ
စွန့်ရင်ကိုအရင်မြင့်အမျိုးမျိုးကနေထုတ်ယူနိုင်ပါတယ်ကမ္ဘောဒီးယားအတွက်တော့လက်ရှိမှာရေကာတာတွေကနေထုတ်ယူတဲ့ရေအားလျှက်စစ်ဆိုတာကအလားအလာကောင်းတဲ့ပြန်ပြည့်မြဲစွန့်ရင်ပဲဖြစ်ပါတယ်လို့သူကပြောသွားခဲ့တာပါကမ္ဘောဒီးယားအစိုးရကလျှက်စစ်ထားအတွက်ရေကာတာတွေအပေါ်အဓိကအာရုံစိုက်နေပေမဲ့အလှရှင်တွေရဲ့ပံ့ပိုးမှုနဲ့ကျေးလက်ဒေသနေပြည်သူတွေအတွက်စရိတ်သက်သက်ပါပါနဲ့ဆိုလာနီးပညာသုံးတဲ့လျှက်စစ်ဓာတ်အားအသုံးပြုမှုတွေလည်းကမ္ဘောဒီးယားနိုင်ငံမှာတိုးပွားလာပါတယ်ဆိုလာတက်ဆင်အသုံးပြုနေတဲ့ကမ္ဘောဒီးယားရွာသားထောင်ပေါင်းများစွာထဲမှာ65နှစ်အရွယ်အင်ဘိုကြီးလည်းပါပါတယ်
ညမရောငယ်နေဘာနေထိုင်ကြံပတ်ပေါ်
လျှက်စစ်ဓာတ်အားသုံးနိုင်ဖို့နဲ့ဆောင်ရွက်ရတာကနှစ်ပေါင်းများစွာကြာနေပါပြီဒါကြောင့်ဆိုလာလျှက်စစ်ဓာတ်အားဝယ်သုံးဖို့ဆုံးဖြတ်လိုက်ပါတယ်လို့သူကပြောသွားတာပါနောက်ပြီးတခြားနေရာကလူတွေကလျှက်စစ်ရှိနေပြီးသူ့မှာလျှက်စစ်မရှိတာတိတ်ပြီးနှင်းဝေစရာကောင်းတယ်လို့လည်းဆက်ပြောပါတယ်ကမ္ဘောဒီးယားနဲ့မဲခေါင်မြဝက်နိုင်ငံတွေကနည်းပညာသစ်နဲ့ရင်းနှီးမြှုပ်နှံမှုသစ်တွေကတဆင့်လျှက်စစ်ဓာတ်အားစွမ်းရင်အရင်းမြင့်နဲ့လျှက်စစ်ထုတ်ယူနိုင်တဲ့နေရာတွေကိုချဲ့ထွင်လာတဲ့အကြောင်းဒီစတင်ဆန်စင်တာသုတေသနဌာနကျွမ်းကျင်ပညာရှင်တွေကပြောပါတယ်ဒါ့အပြင်ဓာတ်အားထုတ်လို့ရမှာပုံမထိရောက်မဲ့အလားအလားနေစားဖြတ်ကျော်ပြီးလျှက်စစ်စွန့်အင်ကုန်သွယ်မှုကျေးလက်ဒေတာတွေနဲ့ဆက်ဆက်မှုတွေကိုလည်းချက်ထွင်နိုင်တဲ့အခွင့်အလမ်းတွေရှိနေကြောင်းကိုလည်းပြောသွားခဲ့ပါတယ်ရှင
်။ပြည်ထောင်စုကတက္ကသိုလ်တွေအမေရိကန်ပြည်အောင်စုကကျောင်းပေါင်း3000ကျော်အပြင်တခြားနိုင်ငံတကာအဆင့်မီအဆင့်မြင့်ပညာသင်ကျောင်းတွေမှာကျောင်းသွားတက်ချင်ကြတဲ့သူတွေအတွက်ဖြည့်ဆို့ရမယ့် IELTS ရဲ့ဆောင်ဝယ်ဆိုတာပါပါလေ။နိုင်ငံတကာအင်္ဂလိပ်ဘာသာအရေးချင်းစစ်စနစ် IELTS ဆောင်ရွက်ဖြည့်ဆို့ဖို့အတွက်ကဘာတွေလိုအပ်ပါသလဲ။ဆောင်ရွက်ပွဲမှာအမှတ်ကောင်းကောင်းရအောင်ဘယ်လိုတွေပြင်ဆင်လေ့ကျင့်ထားနိုင်သလဲဆိုတာကိုသိချင်သူတွေအတွက် VOA ကနေရှေ့လာမဲ့သတင်းသုံးပတ်မှာထုတ်လွှင့်မဲ့စီစဉ်မှာပြောပြပေးပါမယ်ရှင်။စနေည9:00နာရီကနေ10:00နာရီစီစဉ်မှာနားဆင်နိုင်ပြီးတော့အဲ့ဒီနောက်သတင်းမှာမနက်6:00နာရီကနေ9:00နာရီစီစဉ်မှာပြန်လည်နားဆင်နိုင်ပါတယ်။VOA မြန်မာပိုင်း Facebook ဆာမျက်နှာကနေလည်း Radio ထုတ်လွှင့်တဲ့အချိန်နဲ့တကယ်နဲ့ထဲမှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလိုနောက်ပိုင်းမှာလည်းပြန်လည်နားဆင်နိုင်ကြပါသေး။ Season နဲ့မေးခွန်းတွေရှိရင်လည်း VOA ရဲ့ email လိပ်စာဒါမှမဟုတ် VOA မြန်မာပိုင်း Facebook ကို message နဲ့ပို့ပြီးတော့မေးမြန်းနိုင်ပါသေးရှင်။ VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဒီအမေရိကန်ဆိုင်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာခန္ဓာတွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
ပါရှင် VOA American Bank ကနေ2019ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေမနေ့ခင်စီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50တို့အပြင်လိုင်းလက်မီတာ190ကနေပြီးတော့လဲတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲနိုင်နိုင်ပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယနာရီပိုင်းမှာတော့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြားရဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့
ဒီကြီးကိုကလကဆန်လုပ်တာတို့ဒေါ်သားတွေကြီးတာတို့အဲ့မတော်ချင်တော့တာတော့မှတ်သိဉာဏ်လို့တာလို့အမျိုးလက္ခဏာလေးကလူကြောင့်တော့အရွယ်ဒီကလေးတွေမှာသိတတ်ကြတဲ့လက္ခဏာအနေနဲ့ထူးခြားမှုတွေရှိတယ်။အဲ့ဒါကို
စေချောသက်ရွယ်တွေမှာဖြစ်ပေါ်လာတတ်တဲ့စိတ်ကြဝေဒနာအကြောင်းကိုဒီတစ်ပတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီနောက်တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနာဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒေါ်လလတန်ကစီစဉ်ပို့ချပေးထားပါရှင်။
ဒီနေ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက G I V E give ကပေးတာ S O M E O N E someone ကတူတယောက်ရဲ့ A ကတခုတခါ H A R D hard ကခက်တာ T I M E time ကအချိန်ဆိုတော့စကားလုံးရဲ့တိုက်ရိုက်ဒီပေကတော့လူတူတယောက်ကိုခက်ခဲတဲ့အချိန်ပေးတာပေါ့idiom ဆိုရဲတဲ့ white day ပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Clooney ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီတစ်ပတ်ကျမဧကန္တမှာတော့ဆယ်ကျော်သက်ရွယ်မိန်းကလေးတွေမှာစိတ်ကြလက္ခဏာအတွေ့များလာတဲ့အကြောင်းကိုတင်ပြပေးထားပါတယ်ဗြိတိန်နိုင်ငံမှာအသက်14နှစ်အရွယ်မိန်းကလေး၄ဦးမှာတဦးကစိတ်ကြဝေဒနာရဲ့လက္ခဏာတွေဖြစ်ပေါ်နေတဲ့အကြောင်းလေ့လာချက်တွေမှာတွေ့ကြရပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံကအကြောင်းနေအရွယ်ဆယ်ကျော်သက်တွေမှာလည်းစိတ်ကြဝေဒနာနဲ့ဆက်စပ်တဲ့လက္ခဏာမျိုးတွေအတွေ့များလာနေတဲ့အကြောင်းစိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒါကြောင့်ဒီအရွယ်မိန်းကလေးတွေမှာစိတ်ကြလက္ခဏာတွေတွေ့နေရတာပါတယ်။မိဘတွေအနေနဲ့ဒါကိုဘယ်လိုသတိပြုမိနိုင်သလဲ။စိတ်ကြဝေဒနာဖြစ်လာတဲ့ဆိုရင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်သလဲ။ကာကွယ်ကုသဖို့ရောဘာတွေလိုအပ်တယ်လဲဆိုတဲ့အကြောင်းတွေကိုစစ်တက္ကသိုလ်တစ်စိတ်ကျန်းမာပညာဌာနပါမောက္ခဌာနမှုဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီဒီတင်နိုင်ငံလီဗာပူးတက္ကသိုလ်အပေါ့နော်လောက်တဲ့သုတေသနအသစ်တစ်ခုရာဒီ14နှစ်အရွယ်မိန်းကလေး4ယောက်မှဆရာကြီး1ယောက်ကစိတ်တက်ကြတဲ့ယောဂလက္ခဏာတွေတွေ့ရတယ်လို့ဆိုထားတဲ့ခါကျတော့အရင်သိထားတာတည်းအများကြီးများနေတယ်ပေါ့ဆရာနော်အဲ့တော့ဒီနေရာမှာဒီနောက်ပိုင်းလူငယ်တွေအနေနဲ့ပေါ့နော်ဆိုရှယ်မီဒီယာပါဝင်ဒီစိတ်ဖိစီးမှုတွေစာမွေးပွဲတွေသူတို့ရဲ့ဒီခန္ဓာကိုယ်အလှအပတွေအဲ့လိုမျိုးကိစ္စတွေပါပါလာတဲ့အခုလို့ဖြစ်တာလို့ဒီသုတေသနတွေမှာပြောထားတာပေါ့ဆရာနော်အဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာရောဘယ်လိုအနေအထားရှိလဲပေါ့နော်ဒီဆက်ကျော်တဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာနိုင်ငံမှာလည်းအဲ့လိုဒါပဲလုပ်ထားတာကျွန်တော်မျိုးစဲလိုက်ရှာပြီးကျွန်တော်ကမတွေ့ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အဖေရောအဖေကရဲ့ပြပလိုက်တာမှာအဲ့ဒီအရွယ်ကြီးတက်တက်ကြတာနဲ့
လာတော့မကြမ်းမထပ်တွေ့ရတာပေါ့ကျွန်တော်ပမာပြီးမှကျတော့တစ်တန်းရှာကြည့်တာတော့ကျောင်းသားတွေမှာပေါ့ global school based student health service အဲ့ဒါကတော့နိုင်ငံတော်တော်များများမှလုပ်တာပေါ့ပမာနိုင်ငံမှာလုပ်တဲ့ graduate လုပ်တာပေါ့အဲ့မှာတော့မန်ဒဟတ်အပိုင်းလေးတွေပါတာပေါ့ဒါမှကြာသိကြကြတာတော့လည်းမဟုတ်ဘူးဒီလိုနဲ့တက်လာကြတာတွေ့လဲဆိုတော့မိမိကိုတက်တည်မှုကျေးဇူးအားဖြင့်အကျဉ်းစီတက်စီတာပေါ့ပြည်ချင်းစိတ်ပေါ်လာတာပေါ့အဲ့ဒါလေသမီးအဖြစ်သိကြကြတာနဲ့ဆက်နေကြတယ်များတာပေါ့နော်အဲ့ဒါဆိုတော့ဗမာနိုင်ငံရဲ့ဒေတာမှာအသက်73နှစ်ဆက်ကွန်နေကျွဲမှာလုံရက်နှစ်အတွင်းမှာအခုကိုတက်တည်ဖို့စဉ်းစားတာပေါ့အကူတက်မှ400နှောင်းရှိတာအဲ့ဒါယောက်ျားလေးရောမိန်းကလေးရောပေါ့နော်အဲတက်တည်ဖို့ကြိုးစားတာတော့သူက 8.8 ပေါ့အဲ့ကျန်နေနေနေမှာလေအဲ့လိုမျိုးပဲရားတယ်လို့ခေါ်ပါပေါ့နော်သူကတော့ဒီ UAV ပေါ့ဥစ္စာပေါ့ဥစ္စာခေါ်ပါပေါ့နော်ဒီစိတ်တက်ကြရဲ့ပြဿနာအဲအဲ့ဒီစိတ်တက်ကြတော့အဲ့ဒါနဲ့တော့ဆက်တွေ့ပေါ့ကိုယ်ကိုတက်ပြီးချင်းစိတ်ပေါ်ရင်တက်ပြီးရဲ့ပြဿနာရားတယ်လို့ပဲဆိုလို့ရပါပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီသူတေသနာထဲမှာပြောရတာလည်းဆရာကြီးအခုလိုအရင်ထက်အများကြီးများလာတယ်ပေါ့နော်အဲ့ဒါအပြင်သူတို့ကပိုရေးကြည့်တာကအမိဘတွေအနေနဲ့ဒီမိကောက်ပေါက်အရွယ်လေးတွေပေါ့နော်သူတို့ရဲ့ဒီဖြစ်နေတဲ့စိတ်တက်ကြတဲ့အနေအထားတွေကိုမသိတဲ့အတွက်ဒီလူတော်တော်များများကအသက်ကြီးလာတဲ့အခါမှာစိတ်တက်ကြယောဂပြင်းပြင်းထန်ထန်ခံစားရတာများလာတယ်ပေါ့နော်အဲ့ဒီအသက်ကြီးတဲ့အခါမှာဒီဖြစ်တဲ့လူတွေရဲ့50ရာခိုင်နှုန်းလောက်ကအဲ့ဒီ14နှစ်လောက်ကနေစခဲ့တာဖြစ်တဲ့အတွက်အဲ့ဒီအချိန်လောက်ကသာကုခဲ့မယ်ဆိုရင်ပေါ့နော်အခုလိုမျိုးအသက်ကြီးတဲ့အချိန်မှာမခံစားရဘူးဆိုပြီးတော့သူတေသနာကနေထောက်ပြထားတာရှိပါတယ်ဆရာအဲ့ဒီအခါကျတော့မြန်မာနိုင်ငံမှာရောဘလို့အနေအထားမျိုးပေါ့နော်အခုအချိန်တွေကိုကာကွယ်နိုင်မယ့်အနေအထားမျိုးတွေ့ရလဲဆရာကြီ
းမြန်မာနိုင်ငံမှာလေဒီပြဿနာနဲ့ပတ်သက်လာရင်မိဘကြီးတမယုံဝန်ထမ်းမျိုးအလုံးကနည်းနည်းလေးတော့ဒိဋ္ဌာမိရငဲနေတာပေါ့ဖြစ်တော့ဖြစ်နေတယ်ဒါမျိုးနဲ့တတိမထားမိကြတာပေါ့ဘယ်လိုမျိုးကစိတ်တက်ကြတာလဲဒီမှာဒီကောင်ပေါ့အရင်မှာစိတ်တက်ကြတဲ့လက္ခဏာလေးကိုသူကမသိဘူးဘာဖြစ်တခါလေကျတော့ဒီကောင်ပေါ့အရင်မှာစိတ်တက်ကြတာလူကြီးနဲ့မတူတတ်ဘူးပေါ့နော်လူကြီးကတော့စိတ်တက်ကြရင်သိမြင့်တယ်စိတ်တက်ကြတယ်အဲ့လိုတုံ့ပြန်နဲ့လာတတ်ပေမဲ့ဒီကောင်ပေါ့မော်တခါလေးကတော့လူကြီးကိုကလန်ကဆန်လုပ်တာလို့ဒေါသတွေကြီးတာလို့တောင်းမတော်ချင်တော့တာလို့ဘာမှသိမင်းစားလို့တာလို့အဲ့လိုလက္ခဏာလေးကဒီကောင်ပေါ့အွေဒီကလေးတွေမှာသူ့ပြကြတဲ့လက္ခဏာအနေနဲ့ထူးခြားမှုတွေရှိတယ်အဲ့ဒါကိုသူ့ရဲ့လေတခါလေးတတိမထားမိအကျောင်းဆရာဆရာမတွေကလည်းတခါလေးတတိမထားမိတာရှိမှာပေါ့နော်တတိမထားပြီးတော့ဒီသူ့ပြကြတဲ့ဟာကိုကတော့မတိလိုက်ကြတာပေါ့အခါဒီဆိုးရုံနဲ့ချင်းချင်းချင်းသွားမှာပေါ့အဲ့ဒါကြောင့်အဲ့ဒီအကျိုးဆက်တွေကဒီကလေးတွေကဒီစိတ်ကြောက်တော့ခံစားနေရတယ်အဲ့ဒါကိုသူရောစီးမကူလို့ဆိုရင်ဟိုကိုယ်ရောတက်ပြီးအထီးလည်းဖြစ်နိုင်တယ်ဒါမှမကြောက်မတက်နိုင်တော့ဖြစ်မှာပေါ့ဒါမှမကြည့်လာလို့ဆိုရင်စမ်းမဤပြဿနာတွေဆက်လက်ဖြစ်လာမယ်လို့ဒါမှမဟုတ်ရင်အရက်ဒူဘူးရဲ့စီးလို့အဲ့ဒီဘက်ကိုရောက်သွားတတ်တ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့မိဘတွေအနေနဲ့ကြိုတင်ပြီးတော့သိနိုင်အောင်ပါဆရာနော်ခုနကဆရာပြောတဲ့ဒီကလန်ကဆန်လုပ်တဲ့လက္ခဏာမျိုးတွေခုနကကြောက်မသွားချင်တာမျိုးတွေအဲ့ဒီလက္ခဏာလေးကိုဆရာကြီးမိဘတွေသိတာလောက်အောင်လေနည်းနည်းလေးဖြတ်ရှင်းပြလို့ရမှာ
အဓိကတော့ဒီအရမ်းမသိတတ်ကြလို့ဆိုရင်လူကြီးတွေမှာသိတတ်ကြတဲ့လက္ခဏာမျိုးလေးကိုခံစားရတာပေါ့အဲ့ဒါအပြင်သူကကျွန်တော်ပြောတဲ့လက္ခဏာတွေကအဲ့ဒီပုံစံနဲ့လည်းလာတာပေါ့သိတတ်ကြပြီဆိုတော့ရောင်းနေတယ်မသိတူမှာပေါ့အခါဒီကလည်းဒီမိကောက်ပေါက်ရယ်ကြီးကတော့ရောင်းနေစိတ်တူတာကိုမပြပဲနဲ့ဟိုအဖေကတားလို့အမေကတားလို့ဆိုရင်မလုပ်ချင်ဘူးစောင်းကြဆိုတော့ရောင်းနေအဖေတို့အမေတို့ကမှုတန်းဆက်ဆက်မှလို့သိချင်မှတော်တာနေပေါ့သိကြတာမျိုးရှိတယ်။နောက်ပြီးတော့အဲ့ဒီကလေးတွေကတစ်ခါလေကျတော့စာမလုပ်တော့ဘူးပေါ့နော်။သိနေတာကမမကြီးတို့သိကြကြတယ်။သိကြကြတော့စာလည်းမလုပ်ချင်တော့ဘူး။ဘာမှသိနေကြတော့ခံစားချက်လည်းခံစားလို့မရတော့ဘူး။သူရဲ့ဘက်မှာဒါမှမရှိဘူးခံစားတာပေါ့။မပြောတော့ဘူးပေါ့။မပြောတော့ကစာမလုပ်တော့ဘူး။အဲ့ဒါသူစာညံ့တာလို့စာမလိုက်နိုင်တာလို့အဲ့လိုမျိုးပြောတတ်ကြတာပေါ့နော်။ခါလေကျတော့သူကလည်းအာရုံမစိုက်နိုင်တော့ဘူး။စာမှအာရုံမစိုက်နိုင်လို့အလုပ်ကလည်းအာရုံမစိုက်နိုင်တော့ဘူး။သူ့ကိုအပြစ်တင်ခြင်းနဲ့ခါလေကျရင်ဒီကျင်းတဲ့အလိုမျိုးသိပြီပေါ့လားခလီကြောင့်လည်းတချို့ဒါဆက်နေနေတဲ့ကလေးကြီးဆိုရင်တော့ပြတတ်ကြတဲ့အနေနဲ့မလာဘူးခုခဏကူမှာတိုင်းနာတာလို့ခေါင်းကိတ်တာလို့ကောင်းမှုတာလို့အဲ့လိုမျိုးခဏကူရောဂါလက္ခဏာနေနဲ့လည်းသာပြီးလာလာတွေ့ရတာပေါ့အဲ့ဒါလေးကိုမိဘတွေနဲ့ပြတတ်ကြတဲ့အချက်တွေတွေ့လာပြီးဆိုရင်ဟောဒီမှာအဆိပ်ပြီးခံစားချက်ရှိတယ်ပြတတ်အခက်အခဲရှိတယ်ပြတတ်များကြနေသလားအဲ့ဒါကိုကလေးကြီးကိုတွေ့ကြအေးအေးဆေးဆေးဆွေးနွေးတိုင်ပင်ပြတာပေါ့နော
်ဟုတ်ကဲ့ဆရာခုနကဒီလူကြီးရွယ်မှာပေါ့နော်ကြည်မမဒီစိတ်တက်ကြတဲ့အနေနဲ့မဖြစ်အောင်ကုသပေးနိုင်မှုအနေထားရောဘယ်လိုရှိလဲဆရာကြီးမြန်မာပြည်မှာ
ပုံမှန်ပြည်တော့ဒီမမစိတ်ကြရောကဘာမှထွေထွေစိတ်ကြဖို့ခက်ခက်ခဲမရှိပါဘူးဆေးရလည်းလေကူရနိုင်ပါတယ်မြန်မာပြည်မှာဒီလိုနဲ့လည်းဒီမိကောင်ပေါ့အရွယ်တို့ကလေးငယ်တွေမှာတော့
စီးတစ်ခုရောအားပြုလို့မရပါဘူးအဓိကတော့စိတ်ကြင်ဆိုင်ရအထောက်ကူပြုတာသူတို့နားလည်ပြီးတာမိဘတွေရောမကြောင်းသားဆင်းရဲဆရာတွေရောသူ့ပေါင်းဝင်ကျင်အောင်ဖေးနာတာသူ့နဲ့ဆွေးနွေးပြီးတာအဲ့လိုမျိုးလုပ်ပြီးနိုင်တယ်သူတို့စိတ်ကြကြတာသက်သာသွားတယ်လက်ပြန်သွားနိုင်တယ်ပေါ့စိတ်ကြပြီးတော့ရပါဒါမျိုးရဲ့စိတ်ကြည့်လို့လူတာပေါ့ဒါကြပြီးမှတစ်ခုရတော့စိတ်ကြကြတာနဲ့ပတ်သက်ပြီးတော့တစ်ခါလေကြတော့ကြည့်ရတာလားဒါမျိုးပုံမှန်တုတ်ပြန်မှုတစ်ခုသလားအဲ့လိုမျိုးသူတို့ခွဲတက်တာရဲ့ရှိကြမျိုးပေါ့ကောင်းတာကတော့ကေကြီးအဲ့လိုမျိုးတစ်ခုခုထူးခြားလာပြီးသူအပြုအမူတွေပြောင်းလဲလာပြီးခံစားချက်တွေပြောင်းလဲလာပြီးဆိုရင်တော့နားလေတဲ့စက်မိုက်ဝင်နေတဲ့လူဆိုင်ရာတိုင်ပင်ကြည့်တာတော့အကောင်းဆုံးဖြစ်မှာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်ပြနေတဲ့ကျမကြီးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုကြာသပတေးနေ့ညပိုင်းနဲ့အခုလိုတောက်တာနေ့မနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရမှာပါနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစုပေါင်းတက်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ငင်းငင်းကြီးဖြစ်စင်မှာအလုံးပါဝင်နိုင်ရေးအတွက်အစိုးရနဲ့တက်မတော်အနေနဲ့ NCA ထက်ခြေပြန်းတဲ့နီလန်းတွေကိုလည်းကြိုးပမ်းသွားဖို့မြို့သားပါတီကနေတိုက်တွန်းခဲ့ပါတယ်ပထမကဘာစစ်တွင်စစ်မှုထမ်းခဲ့ကြတဲ့ချင်းလူငယ်152ဦးအတွက်တတိယပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်တူဖွင့်ပွဲကျင်းပခဲ့တယ်ဆိုတာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတိုင်းက NCA လက်မှတ်ရေးထိုးရမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်တိုင်းသာခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ
မကနန်းဟောမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ငင်းချမ်းရင်ဖြစ်စင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်လာနိုင်ရေး NCA ထက်ကျေတက်တဲ့နီးလန်းတွေနဲ့ကြိုးပမ်းသွားဖို့အစိုးရနဲ့တတ်မတော်ကိုမွန်မျိုးရပါတီ MNP အထွတ်ထွတ်အတွင်းရေးမှူးနိုင်လည်ဤဓမ္မကတိုက်တွန်းလိုက်ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စဲရေးသဘောတူစာချုပ်နှစ်နှစ်ပြည့်မြောက်တဲ့အောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ထက်ပိုမလာတဲ့အပြင် NCA လမ်းကြောင်းကိုလက်မခံတဲ့မြောက်ပိုင်းမဟာမိတ်လူအင်အားကြီးအဖွဲ့ပေါ်လာတဲ့အတွက်သူတို့လည်းလက်ရှိမြန်မာငင်းချမ်းရေးဖြစ်စင်မှာအဓိကကျတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လာနိုင်ဖို့လိုအပ်တယ်လို့သူကပြောပါတယ်MCA နဲ့အပြည့်အစုံချုပ်တွေထက်နိုင်ငံရေးဆွေးနွေးပွဲတွေကသာပိုပြီးအဓိကကျတဲ့အတွက်နိုင်ငံရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးပါဝင်လာနိုင်ဖို့ဦးစားပေးဆောင်ရွက်သွားဖို့ကိုလည်းနိုင်လည်တမကပြောပါတယ
်ပထမကဘာစစ်အတွင်းပြင်သစ်နိုင်ငံမှာစစ်မှုထမ်းခဲ့ကြတဲ့ချင်းပြည်နယ်ဖလားမြို့နယ်လုံပန်းကျေးရွာကချင်းလူငယ်152ဦးအတွက်နှစ်တရာပြည့်ကပီးမော်ကွန်ကြောက်တိုင်စိုက်သူပွဲခန္ဓာကိုအော်တိုဘလ18ရက်နေ့မှာကျင်းပခဲ့ကြပါတယ်။အမြင့်၉ပေရှိတဲ့နှစ်တရာပြည့်ကပီးမော်ကွန်ကြောက်တိုင်ကိုလုံပန်းကျေးရွာဝင်မှာစိုက်သူခဲ့ကြတာဖြစ်ပြီးဂုံပြုတ်ပွဲခန္ဓာကိုစီကားတက်မြက်စွာကျင်းပခဲ့တာဖြစ်ပါတယ်။လုံပန်းတိုက်နယ်သူကြီးဝဏ္ဏကျော်ထင်ဥလူမုံဦးဆောင်နဲ့လုံပန်းတိုက်နယ်ကချင်းလူငယ်152ဦးတို့ဟာ1918ခုနှစ်ပရမကဘာစက်ကာလမှာပြည်သက်နိုင်ငံကိုတွားရောက်ဆင်မှုထမ်းဆောင်ခဲ့ကြပြီးမျိုးဆက်သစ်လူငယ်တွေအနေနဲ့ရွေးစံတသိပြည်စုံနဲ့ချင်းဘိုးဘွားတွေရဲ့ရဲရဲမှုကိုသိလာစေဖို့အတွက်အခုလိုကြောက်ပန်စိုက်သူရချင်းဖြစ်တယ်လို့နှစ်တရာပြည့်ကြောက်ပန်စိုက်သူဝယ်ဖြည့်မြောက်ရေးကော်မတီတာဝန်ခံသောမတလင်းကပြောပါတယ်။ဥလူမုံကသမိုင်းဝင်ပင်လုံစာချုပ်မှာချင်းလူမျိုးကိုဆက်လက်သူဖြစ်လက်မှတ်ရေးထိုးခဲ့သူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်မှာအကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေသူတွေကိုလူမှုကူညီရေးဆောင်ရွက်နေတဲ့တင်ကဟလက်ကန်ရခိတအဖွဲ့ကခေါင်းဆောင်သူဦးဖြစ်သူအမ်တာကြီးခေါ်ကိုတန်းရွှေကိုဒီလ15ရက်နေ့ညနေပိုင်းကမြောက်ဦးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ကိုအမ်တာကြီးကိုလွန်ခဲ့တဲ့ဧပြီလကရှစ်ကြိမ်မြောက်ရခိုင်တပ်မတော် AA ဖလားဘော်လုံးပွဲကျင်းပဖို့စီစဉ်ခဲ့မှုနဲ့ဖမ်းဆီးခံနေရတဲ့မြောက်ဦးမြို့မြတ်တန်းဆောင်ဆရာတော်ကိုခိုင်နေမင်းတို့နဲ့အမှုတွဲဖြစ်ပြီးဝရမ်းပြည့်အဖြစ်ကြေညာထားတဲ့အတွက်အခုလိုဖမ်းဆီးရတာဖြစ်တယ်လို့မြောက်ဦးမြို့နယ်ရဲစခန်းမှူးကပြောပါတယ်။
ကိုအမ်တာကြီးကိုမြောက်ဦးမြို့မှာရုံထုတ်ပြီးမတရားအတင်းဆက်သွယ်မှုပုံမှန်စက်ခွန်တက်စက်ခွန်နဲ့တော့နဲ့တရားဆက်ဆိုထားပြီးလုံချုံရေးစိတ်မချရဆိုတဲ့အတွက်ရဲအဆောင်လျှောက်တွေနဲ့နောက်တနေ့မှာစစ်တွေအကျဉ်းထောင်ကိုပို့ဆောင်ခဲ့ပါတယ်။မုံကြီးနဲ့လှုပ်တော်ကဝန်ထမ်းတဲ့ဌာနမှာငွေကြီးတောင်းခံနေဆိုပြီးတန်ကြာခံရတဲ့ဦးစီးရရှိကိုရာဇူးကလည်းလျှော့ချပြီးတော့ဘရင်ပြင်းနယ် ကျွန်တော်တို့ဒီအချိန်ကစားပြီးတော့ကရောဘိုးတို့ကသူ့ဦးလင်လဆန်နှစ်လဆန်နဲ့ညီမျှတဲ့ကြံွေ၃သိန်း၁၀၀ခန့်ရစုပြီးဦးစီးမှုကိုရေးယူပေးဖို့အတွက်အငွေတန်းဈေးတူးကဆိုလိုင်းလ၄ရက်နေ့မှာထုတ်တော်ကိုတန်ကြားခဲ့တာပါ
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်
ထုတ်လုပ်နိုင်အောင်ကြိုးစားဖို့တက္ကသိုလ်တွေဖွင့်လှစ်နိုင်အောင်ကြိုးစားဖို့ RCSSSSA ခေါင်းဆောင်ကတိုက်တွန်းပြောဆိုခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအော်တိုဘာလ15ရက်နေ့မှာကျင်းပခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရေးစည်းရေး NCA လက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အခမ်းအနားမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လိုင်ကနေတိုင်းနာလက်နက်ကိုင်အဖွဲ့စည်းတိုင်းက
နေပြည်တော်မှာကျင်းပတဲ့NCA လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်အခမ်းအနားမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တိုင်းNCA လက်မှတ်ထိုးဖို့လိုအပ်တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ပေါ်ချုပ်မှုကြီးမင်းအောင်လိုင်ကအခုလိုပြောပါတယ်။NCA ကိုတန်းတန်းတက်ကအဖွဲ့စည်းတန်းကလက်မှတ်ရေးထိုးရမှာဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်မှုမရှိလို့လက်မှတ်ရေးထိုးစရာမလိုဘူးလို့ပြောနေတဲ့အဖွဲ
ကိုမရမနေလက်မှတ်ရေးထိုးခိုင်းတာတိုင်းညီငြိမ်းချမ်းရေးရဖို့အလံဝေးစီမဲလို့ချမ်းနိုင်ရင်တမိုကရေစီအဖွဲ့ချုပ်SNLDပါတီပြောခွင့်ရဆိုင်လက်ကပြောပါတယ်။NCA ကိုအကြီးအလယ်မဆွေးနွေးရသေးဘဲနဲ့အားလုံးလက်မှတ်မထိုးအောင်ထိုးရမယ်ဆိုတာကတော့ငြိမ်းချမ်းရေးမရဘဲနဲ့ပြဿနာဒီတက်မကိုင်ရှုပ်ထွေးပြီးပုံပြီးရှေ့ကျသွားနိုင်တယ်လို့မှတ်ချက်ပေးလိုပါတယ်ခင်ဗျာ။
NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ဗိုလ်မှူးကြီးဆိုင်ငန်းကတော့ NCA သွားနေတဲ့လမ်းကြောင်းဟာမမှန်သေးတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကတိုးတက်မှုမရှိဘဲတတ်နေတယ်လို့ပြောပါရယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့မှာပါဝင်တဲ့ TNLA တအန်းပလောင်လက်နက်ကင်တပ်ဖွဲ့ကတော့ NCA အလို့မဖြစ်တာဟာတတ်မတော်မူချောက်ရကြောင်ဖြစ
အခုလဲအန်ဒီဒီကိစ္စကိုတော့ဖျက်ပြင်းပြန်ပြောလာတော့ဆိုတော့အတိုင်းတော့လက်မခံနိုင်တော့အလုံးဖြစ်တဲ့ဟာကိုဒီထမမီအတော်ကြီးပြူတာ
တိုင်းရင်းသားလက်နက်ကင်ဒေါ်လာရေးတပ်ဖွဲ့22ဖွဲ့ရှိတဲ့အနေနဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့10ဖွဲ့သာရှိပြီးဝပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ခေါင်းဆောင်နဲ့တိုင်းရင်းသားလက်နက်ကင်ဒေါ်လာရေး9ဖွဲ့က NCA ကိုလက်မခံသေးသလိုမွန်ပြည်သစ်ပါတီနဲ့ကရင်နေမျိုးသားတို့တက်ရေးပါတီတို့ဥဆောင်ပါဝင်တဲ့ UNFC အဖွဲ့ကလည်း NCA စာချုပ်စတင်ရေးဆွဲစဉ်ကပါဝင်ခဲ့ပေမဲ့ဒီနေ့အထိလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး
ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေကွဲပြားနေတဲ့အချိန်ရမျက်အင်အားစုပေါ်လာတာဟာမွန်လူထုတွေအကြားမတူကွဲပြားတဲ့အမြင်တွေရှိနေပါတယ်။မြို့ရင်စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ရမညာအင်အားစုပေါ်လာတာဟာမွန်ပါတီအစ်စ်သူထောင်ဖို့မဟုတ်ဘူးလို့သောက်တမ်းမင်းစိုးလင်းကအခုလိုပြောပါတယ
်မွန်နေညညကြီးမွန်ပါတီပေါင်းစည်းတာအဓိကပဲတကယ်သူဒီဈာထဲမှာလှုပ်ရှားနေရင်လည်းဒီမွန်နှစ်ပါတီသုံးပါတီပဲပြောပြောဘူးနော်ပေါင်းရမယ်ဆိုရင်ကျွန်တော်လုံနေအလုပ်ကိုရက်လိုက်ပါတီဖွဲ့ဖို့ကစူးစမ်းမှာမဟုတ်ဘူး
ရမညာအင်အားစုရဲ့ရည်တည်ချက်ဟာမွန်တမျိုးသားလုံးအတွက်အကျိုးရှိတဲ့ဆိုပြီးရမညာအင်အားစုနဲ့လုပ်ငန်းပူးပေါင်းလှုပ်ဆောင်သွားဖို့မကြာခင်ကမှသဘောတူထားတဲ့မွန်လူငယ်ဆောင်ရက်ကတာဝန်ခံမင်းစာနီဦးကအခုလိုပြောပါဗျာတို့တို့
MYF နဲ့တို့တို့နဲ့ပူးပေါင်းတဲ့အကြောင်းရင်းတာနဲ့တို့ရဲ့ရည်ရည်ချက်ချက်ပြီးမှပူးပေါင်းတာအနောက်တစ်ခုကတို့အကယ်၍
ပါတီပန်းစီရဲ့ဘက်ဆက်တော်မလားဆိုတာကိုတော့2086ခုနှစ်စာမိုင်းမှာကျင်းပမယ်ညီလာခံကနေဆုံးဖြတ်သွားမယ်လို့ဒေါက်တာမင်းစိုးလင်းကပြောပါတယ်။ရမညအင်အားစုနဲ့တန်ကားတော်တွေဥဆောင်တဲ့ပါတီပန်းစီရဲ့အဖွဲ့တို့ပူးပေါင်းပြီးတော့2086နှစ်စာမိုင်းလောက်မှာညီလာခံတရက်ကျင်းပဖို့အစီအစဉ်နေပါတယ်။မွန်လူထုတွေအနေနဲ့ကတော့ပါတီပန်းစီရဲ့ဘက်လူလာကြပါတယ်။လက်ရှိမှာတော့မော်မျိုးသားပါတီမွန်ဒေတာ
ွေတတိပုတ်ကလကိုစလဲတွေပါတဲ့ရမညအင်အစုဟာမွန်တမျိုးသားလုံးကိုကိုစားပြုတဲ့ပါတီတစ်ခုပေါ်ထွက်လာဖို့အတွက်မွန်လူထုတွေရဲ့သဘောထားဆန္ဒကောက်ယူလျက်ရှိနေပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ငင်းချမ်းရဲ့ဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အခွင့်အာလုံးပါဝင်နိုင်ရေး NCA ထက်ကျပြတဲ့နီလန်းတွေနဲ့ကြိုးပမ်းသွားဖို့အစိုးရနဲ့တပ်မတော်ကိုမွန်အမျိုးသားပါတီကနေတိုက်တွန်းခဲ့ပါတယ်။ပရမကပတ်စစ်အတွင်းပြင်တဲ့နိုင်ငံမှာစစ်မှုထမ်းခဲ့ကြတဲ့ချင်းပြည်နယ်ကချင်းလွန်ငယ်152ဦးအတွက်နှစ်တရာပြည့်ကပီးမော်ကွန်းကြောက်တိုင်စိုက်ထူဖွင့်ပွဲအခမ်းအနားကျင်းပခဲ့ကြပါတယ်။
တော်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရပြီးတော့နောက်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပြရစီရှင
်။တော်ရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှလက်လက်နဲ့မူရစီဝါတချို့ဖမ်းဆီးမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်လက်တွေဖမ်းဆီးမိတာမကြခဏမူရစီဝါတွေအများအများဖမ်းမိနေတဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဝေစုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်ဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေကိုထိရောက်ရောက်အေးမြူနိုင်တာဘာကြောင့်များပါလဲအေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ဗီအိုအက်စ်နေနေညတိုက်ရိုက်နေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဗီအိုအက်စ်ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီအိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ဗီအိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်နေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရစေရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။အောက်တိုဘာလ7ရက်ကစလို့ဆူဒန်နိုင်ငံဟာနှစ်ပေါင်း20ကြာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့ကုန်သွယ်ရေးဒဏ်ခတ်အရေးယူထားခံရတဲ့နိုင်ငံအဖြစ်ကနေလွတ်မြောက်သွားပြီဖြစ်ပါတယ်။ဆူဒန်နိုင်ငံအပေါ်လေးစားသမှုနဲ့အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဆူဒန်အစိုးရဟာအဓိကကျတဲ့နေရာ5ခုမှာစင်ဆက်မပြတ်ပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ပထမအချက်အနေနဲ့ဆူဒန်ဆိုးရဟာဒါဖာဒေသတောင်ပိုင်းခေါ်ဒူဖန်နဲ့ဘလူးနိုင်အရက်ဒီမှာရန်လူတွေတိုက်ခတ်မှုတွေကိုဆက်လက်ပြီးတော့ရပ်နားထားခဲ့ပါတယ်။ဒုတိယအချက်အနေနဲ့အခုလိုပြုလုပ်ခဲ့တဲ့အတွက်ဆူဒန်နိုင်ငံတစ်ဝန်းလုံးလူသားချင်းစာနာမှုအထောက်ပံ့တွေပေးရမှာပုံမူကောင်းမွန်စေခဲ့ပါတယ်။တတိယအချက်အနေနဲ့တောင်ပိုင်းဆူဒန်မှာဘာမှမလှုပ်ရှားနိုင်ပေဖြစ်နေရတဲ့အခြေအနေကိုရှောင်ရှားနိုင်ခဲ့ပါတယ်။စရုပ်စအချက်ကတော့အကြမ်းဖက်ခြေမုံရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးပစ္စမတ်ချက်ကတော့ဂျိုးဆက်ကိုနီနဲ့ Lord's Resistance Army စတဲ့အဖွဲ့တွေကိုတံပြန်တိုက်ခိုက်ပြီးဒေသတွင်းလုံခြုံရေးပုံမူကောင်းမွန်လာစေတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့6လတာကာလအတွင်းဆူဒန်အစိုးရရဲ့အပြုအမူဟာအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်လိုတဲ့ဆန္ဒကိုအထင်ရှားပြသနေတယ်လို့တရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟေတာနျူးယက်ကမှတ်ချက်ပြုထားပါတယ်။ဒါပေမဲ့လည်းဆူဒန်မှာအဒွန့်ရှိတဲ့ညီညွတ်မှုရရှိစေဖို့အတွက်ပုံမူတိုးတက်ဖြစ်ထွန်းမှုတွေကရှိဖို့လိုနေသလိုအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလည်းဦးစားပေးလှုပ်ဆောင်ဖို့လိုအပ်ပါတယ်။တခြားအချက်များစွာတွေကဦးစားပေးလှုပ်ဆောင်ဖို့လိုအပ်နေတဲ့ကိစ္စရပ်တွေထဲမှာလူသားချင်းစာနာမှုအထောက်အကူတွေပုံမူပေးအပ်နိုင်မှု ဆူဒန်နိုင်ငံအတွင်းလူခွင့်ရေးပုံမလေးစားလိုက်နာဖို့လွတ်လပ်စွာကိုယ်ွယ်ယုံကြည်ခွင့်နဲ့ဘာသာရေးလှုပ်ဆောင်မှုတွေကိုခွင့်ပြုဖို့နောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်တဲ့နေရာမှာပါဝင်လှုပ်ဆောင်ဖို့စတာတွေပါဝင်ပါတယ်။ထိပ်တန်းတာဝန်ရှိသူတို့ရဲ့ပြောကြားချက်အရဆူဒန်နိုင်ငံဟာကင်ဂျုံအွန်းခေါင်းဆောင်နဲ့မြောက်ကိုရီးယားအစိုးရနဲ့လက်နက်ရောင်းဝယ်မှုသဘောတူညီမှုမျိုးမပြုလုပ်ဖို့ကတိပြုခဲ့တယ်လို့ဆိုပါတယ်။ကျွန်တော်တို့အနေနဲ့အနီးကစောင့်ကြည့်အကဲခတ်နေတယ်လို့မြောက်ကိုရီးယားနဲ့လက်နက်ရောင်းဝယ်မှုဆက်လက်ပြုလုပ်နေတာမျိုးကိုကျွန်တော်တို့အနေနဲ့လုံးဝလက်မခံဘူးဆိုတာကိုသူတို့သဘောပေါက်နားလည်ထားပါတယ်လို့တာဝန်ရှိသူကပြောပါတယ်။အရေးယူတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်ပြီမလဲ။ဆူဒန်နိုင်ငံအနေနဲ့အကြမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံတနေနိုင်ငံအဖြစ်သတ်မှတ်ထားတဲ့အမေရိကန်ရဲ့စီးရင်ထဲမှာဆက်ပြီးတော့ရှိနေသေးဖြစ်ပါတယ်။ဆူဒန်နိုင်ငံဟာဒါဖာပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့သတ်မှတ်ထားမှုတွေကလည်းဆက်လက်ပြီးတော့ရှိနေသေးဖြစ်ပါတယ်။ဒီအရေးနဲ့ပတ်သက်ပြီးတော့ဆူဒန်သမ္မတအိုမာအယ်ရှာဘားကိုနိုင်ငံတကာရာဇဝတ်မှုခုံရုံးမှာတရားစွဲဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုကမပြောင်းလဲပဲရှိနေပါတယ်။ကျွန်တော်တို့အနေနဲ့ဒါဖာဒေသအတွင်းရာဇဝတ်မှုကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုပွင့်လင်းမြင်သာစွာအရေးယူဖို့ကိုလည်းဆက်လက်ပြီးတော့တောင်းဆိုနေတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာဆူဒန်အစိုးရရဲ့အထက်ကပြောခဲ့တဲ့အချက်၅ချက်တိုးတက်မှုတွေဒုံရင်ပြန်ရောက်မတော့အောင်စိုးရိမ်စရာကောင်းတဲ့တခြားကဏ္ဍတွေမှာလည်းဆုတ်ယုတ်မတော့အောင်တခြားနည်းလမ်းတွေနဲ့ PRP ဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်လို့နိုင်ငံသားရေးဌာနရဲ့ပြောခွင့်ရသူဟေတန်နျူရကပြောဆိုကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုပြင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြကြတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO American တန်ကားနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈ရက်နေ့ကနေ9ရက်နေ့အထိပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တကြနေညပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆောင်နဲ့အမေရိကန်တခွေနဲ့သိပ်ပံတဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနှာစင်နိုင်ကြပါလိမ့်ရှင်ဒီကနေ့နှစ်ဖက်ဗီဒီယိုကနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအခြေချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်ဒီလအစောပိုင်းမှာ GS စစ်သေးကျော်ရဲ့လက်ချက်နဲ့အမေရိကန်စစ်သား၄ဦးတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောပါတယ်။အမေရိကန်စစ်သားတွေအသက်ခံတိုင်းလုံးလေရှိတယ်လို့အခင်းဖြစ်ပေါ်ရတာနဲ့ပတ်သက်ပြီးအပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပြီးဖြစ်ကြောင်းနဲ့ရတဲ့သတင်းအချက်လက်အသစ်မှန်သမျှကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးမှဖြစ်ကြောင်းနဲ့သတင်းတောက်တွေကိုပြောကြားခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်မှုအောက်မှာလာမယ့်နှစ်ပေါင်း20အတွင်းတရုတ်စစ်တပ်ကိုအင်အားကြီးပြီးခင့်မိတဲ့တပ်ဖြစ်နဲ့တိဆောက်ပြီးကမ္ဘာအဆင့်မီဖြစ်အောင်ပြောင်းလဲပြင်မှာဖြစ်ကြောင်း19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံမှာဗိုလ်တပ်ဖွဲ့နေကသမရရှီကျင့်ပင်ကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဟာလာမယ့်2050မှာခေတ်သစ်ဆိုရှယ်လစ်နိုင်ငံဖြစ်နဲ့ခေတ်သစ်ကိုတိဆောက်မှာဖြစ်ပြီးကမ္ဘာလည်းမှာအင်အားကြီးတဲ့ဥဆောင်တဲ့နိုင်ငံဖြစ်စေရမယ်လို့လည်းကတိပေးခဲ့ပါတယ်။မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার ဒုံးကျည်နဲ့တိုက်ခိုက်နိုင်စွမ်းရှိတဲ့အခြေအနေကိုရောက်ဖို့အတွက်လအတော်ကြာလောက်ပဲလိုတော့တယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူနှုတ်ကပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုပိုးပြီးကြီးလာတဲ့အပေါ်အရှိနဲ့အရှိအာရှဒေသမှာနျူကလ িয়ার လက်နက်ပြိုင်ဆိုင်မှုဖြစ်လာနိုင်ခြင်းအပေါ်အထူးပဲစိုးရိမ်မိတဲ့အကြောင်းဝါရှင်တန်မြို့တော်မှာချက်တပရင်းကပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်း CIA ညွှန်ကြားမှုကပြောကြားခဲ့တာပါ။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်ပေါင်းတန်း900ကျော်ရဲ့အထက်ဘာသာရေးပွဲတော်ကြီးဖြစ်တဲ့ဒေပါဝလီပွဲကိုအောက်တိုဘာလ19ရက်ချက်တပရင်းကနိုင်ငံတော်ဝန်မှာဆင်နွှဲခဲ့ကြပါတယ်။
တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါလိမ့်ရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.